Welcome to the Voice of America in Burmese.
မင်္ဂလာညကျန်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ30ရက်ပုဒ်ထူနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညကျန်ပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ2015ခုနှစ်တွင်ဥရောပမှာရွှေပြောင်းထိစိုက်ဖို့ကြိုးစားတဲ့ဒုက္ခသည်ပေါင်းတသန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။တူရကီနိုင်ငံအန်ကာရာမြို့တော်မှာနှစ်သက်ကူပွဲတော်ကိုအဓိကတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်လျာရှိသူ2ဦးကိုဖမ်းလိုက်ပါတယ်။ကော့တောင်ကျွန်းလူသတ်မှုတည်တံချခံထားရတဲ့မြန်မာနိုင်ငံသား2ဦးအတွက်အယူခံဝင်ရေးပြင်ဆင်နေကြပါပြီ။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ကောင်းပါပြီရှင်။ထိုင်းနိုင်ငံလှိတ်ကျွန်းလူသတ်မှုတည်တံချမှတ်ခံထားရတဲ့မြန်မာအလို့သမားနှုတ်ဦးရဲ့အမှုကိစ္စကိုပြန်လည်ယူခံဝင်နိုင်ဖို့အတွက်သက်ဆိုင်ရာပါဝင်ကူညီသူတွေကဘာတွေဆက်လက်လှုပ်ဆောင်နေကြပါသလဲ
။သူကပြောတာအချက်30ပြောတယ်။ဟောအယူခံကိစ္စမှာတဲ့အမှုပေါ်စားနေဆုံးဖြတ်ပြန်ပြီးတော့ဒီချေပြေဖို့တောင်းဆိုနေတဲ့နိုင်ငံကိစ္စရှိတယ်တဲ့။အဲ့ဒါတွေရတဲ့ပါလေဆိုတော
့တန်ယုံအထူးကော်မတီခေါင်းဆောင်ဦးကျော်တောင်းပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်လာမယ့်နှစ်သက်2016ခုနှစ်အတွင်းမြန်မာနှုတ်ပညာရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိတယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်တိတ်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
ဥရောပတမက EU ဖွဲ့ဝင်နိုင်ငံတွေမှာအခြေချဖို့ပင်လယ်ဖြတ်ကျော်ပြီးရွှေပြောင်းဝင်ရောက်သူအခြေတွဲဟာ2015ခုနှစ်မှာတသန်းကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောလိုက်ပါတယ်။2014ခုနှစ်တုန်းကရွှေပြောင်းအခြေချသူ 23,600 ရှိတာကိုလည်းနှိုင်းယှဉ်ဖော်ပြပါတယ်။နောက်ဆုံးကောက်ယူရရှိထားတဲ့ဒုက္ခသည်အခြေတွဲတသန်း953ရောက်တဲ့က80ရာခိုင်နှုန်းကျော်ဟာဂရိနိုင်ငံကိုရောက်သွားတာမှာအများစုကလက်စ်ဘိုးစ်ကျွန်းကိုရောက်သွားတာလို့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယုံ UNHCR ကပြောပါတယ်။ဂရိနိုင်ငံကိုရောက်သွားတဲ့ဒုက္ခသည် 134,400 တဲ့ကအများစုဟာတူရကီနိုင်ငံကနေရောက်သွားတာပါ။တခြားလူအများစုကတော့လစ်ဗျားနိုင်ငံကနေမြေထဲပင်လယ်ကိုဖြတ်ပြီးအီတလီနိုင်ငံကိုရောက်သွားတာဖြစ်ပါတယ်။ဒုက္ခသည်ထက်ဝက်နီးပါးဟာဆီးရီးယားနိုင်ငံကနေထွက်ပြေးသွားကြသူတွေဖြစ်ပြီး27ရာခိုင်နှုန်းကတော့အာဖဂန်နစ္စတန်ကနေထွက်ပြေးသွားကြသူတွေပါ။ဒုက္ခသည်တွေဟာစစ်တမ်းတွေအကြမ်းဖက်မှုတွေနိုင်ငံရေးပြည်နှိမ်မှုတွေနဲ့စီးပွားရေးအကျပ်အတည်းတွေကနေလွတ်မြောက်ဖို့ဥရောပတိုက်ကိုရောက်နိုင်ရေးကြံမိကြံရလုပ်ကြတာကြောင့်ပင်လယ်ကိုဖြတ်ကူးနိုင်လောက်အောင်ခံခဲ့မှုမရှိတဲ့လေတွေတဲ့အသက်အန္တရာယ်ကိုလည်းအင်ကဆိုးရှင်ရမယ့်အန္တရာယ်လည်းရှိတယ်လို့ UNHCR ကပြောပါတယ်။ဒီနေ့2015ခုနှစ်တွင်ဥရောပတိုက်ကိုရောက်ဖို့မြေထဲပင်လယ်ကိုဖြတ်ကူးကြတဲ့ရွှေပြောင်းအခြေချသူအနည်းဆုံး 3,935 ယောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့ပါတယ်။
အီရန်နိုင်ငံကစနေနေ့မှာပြစ်လွတ်ဆန့်သက်လိုက်တဲ့ဒုံးကျည်တွေဟာ Hormuz ရေလေချာနိုင်ငံတကာသင်္ဘောတွေဖြတ်တန်းသွားလာတဲ့နေရာကိုကျော်ပြီးအမေရိကန်လင်းတင်သင်္ဘောတစ်စင်းနဲ့မီတာ 1,500 အကွာဝန်းအထိရောက်ခဲ့တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေတာမှာ USS Harry S. Truman စစ်သင်္ဘောအပြင် USS Barclay ဖြတ်သင်္ဘောပြင်သစ် Frigate စစ်ရေယာဉ်တစ်စင်းနဲ့ကုန်တယ်သင်္ဘောတွေအပါအဝင်ရေယာဉ်အများအပြားလည်းရှိနေခဲ့တာပါ။အီရန်ရဲ့လောက်ရဟာအလွန်အမင်းရန်စတဲ့လောက်ရဖြစ်တယ်လို့အမည်မဖော်တဲ့တာဝန်ရှိသူတွေကအနောက်နိုင်ငံတွေရဲ့သတင်းဌာနတွေကိုပြောပါတယ်။သင်္ဘောတွေအဲ့ဒီဒေတာကနေရှင်းပေးဖို့ဆိုတော့ဒုံးကျည်မပစ်ခင်တနာရီတောင်မလိုတော့တဲ့အချိန်ကြာမှာအီရန်ရေတပ်ကရေဒီယိုကနေကြေညာတယ်လို့အဲ့ဒီတာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်တစင်းမှသင်္ဘောတွေကိုရည်ရွယ်ပစ်ခတ်ခဲ့တာမရှိဘဲဒုံးကျည်မမအောင်ရှောင်ရတာမျိုးလုပ်ဖို့မလိုခဲ့ပါဘူး။အီရန်တပ်ဖွဲ့တွေနဲ့အမေရိကန်ရေတပ်ကြားထိတွေ့မှုအများစုဟာလုပ်ငန်းပိုင်ကျွမ်းကျင်မှုဘေးကင်းလုံခြုံမှုနဲ့ပုံမှန်လိုလုပ်ခဲ့တာတွေဖြစ်ပေမဲ့အခုဖြစ်ရက်ကတော့နိုင်ငံတကာနဲ့သက်ဆိုင်တဲ့နေရာမှာလွတ်လပ်စွာရေချောင်းသွားလာမှုနဲ့ရေချောင်းဘေးကင်းလုံခြုံရေးဆိုင်ရာကြိုးပမ်းချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့အရှေ့အလယ်ပိုင်းမြောက်အာဖရိကနဲ့ဗဟိုအာရှဆိုင်ရာအမေရိကန်စစ်ဖက်ကုတ်ကဲရေးမှုဌာနရဲ့ပြောခွင့်ရခိုင်ရင်းစ်ကရိုက်တာစတင်ဌာနကိုအီးမေးလ်နဲ့ပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
တူရကီနိုင်ငံအန်ကာရာမြို့တော်မှာနှစ်သက်ကူပွဲတော်ခန္ဓာတွေကိုအထူးကံတိုက်ခိုက်ဖို့ကြံစည်နေတယ်လို့ယုံကြည်ရတဲ့ IS စစ်သွေးကြောအဖွဲ့ဝင်2ယောက်လို့တန်လျာရှိသူတွေကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အဲ့ဒီတန်လျာရှိသူတွေကိုအန်ကာရာဒေသမှာဖမ်းဆီးလိုက်တာလို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဆွဆွဲထားတဲ့အကြံစီတွေထဲအန်ကာရာမြို့လယ်ကောင်မှာနှစ်သက်ကူကြိုဆိုကြမဲ့လူအုပ်ကိုအထူးကံဘုံခွဲတိုက်ခိုက်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာအထူးကံဘုံခွဲတိုက်ခိုက်မှု2ခုဆက်တိုက်ဖြစ်ခဲ့ပြီးကတည်းကတူရကီနိုင်ငံမှာအထူးသတိထားနေတာပါ။အန်ကာရာမြို့တော်ကယထာဘူရာယုံတို့အပြင်ဘက်မှာငင်းချမ်းရေးအတွက်လှုပ်ရှားသူတွေရဲ့စူဝေးပွဲကိုအထေခံပုံခွက်တက်ခိုက်တာကြောင့်လူတရာကျော်သေဆုံးခဲ့ရတာပါမြို့တော်ဟာဆီးရီးယားနယ်စပ်နဲ့ဝေးပေမဲ့ဆီးရီးယားဘက်ခြမ်းနယ်စပ်ဒေသတချို့ကို IS အစွန်ရောက်တွေကထိန်းချုပ်ထားပါတယ်တိုက်ခိုက်သူတွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုနှစ်နိုင်ငံကြားအဲ့ဒီနေရာမှာအရွှေ့အပြောင်းလုပ်နိုင်နေတာပါတိုက်ခိုက်လာနိုင်သူတွေကိုဖော်ထုတ်ဖမ်းဆီးဖို့မကြသေးခင်တော့တွေအတွင်းတူရကီအစိုးရကအရှိန်မြှင့်လုပ်ထားပါတယ် အဲဒီလိုရက်တွေအကြမ်းဖက်မှုတံပြန်နေနေရေးဝင်ရောက်စီးနှင်းရှာဖွေတာတွေဖမ်းဆီးတာတွေအများပြားလုပ်ထားသလိုစီးရီးယားက IS အစွန်းရောက်အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်နေတာမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တစိတပိုင်းအဖြစ်ပါဝင်တိုက်ခိုက်တာတွေလည်းရှိပါတယ်
အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုချက်တွေကိုအမေရိကန်ပြည်ထောင်စုကသရှိုလုတ်ထောက်လန်းတယ်လို့အမေရိကန်သတင်းစာတစ်စောင်ကရေးသားဖော်ပြလိုက်ပါတယ်။မိတ်ဆွေနိုင်ငံအကြီးအကဲတွေရဲ့တယ်လီဖုန်းတွေကိုခိုးပြီးနားထောင်တာမျိုးမဟုတ်ပါဘူးလို့လွန်ခဲ့တဲ့နှစ်နှစ်မှာသမ္မတဘရက်အိုဘားမာကတိပေးထားတဲ့ကြားကပဲဒီသတင်းထွက်လာတာပါ။မဟာမိတ်တချို့ကိုအနီးကပ်လျှို့ဝှက်စောင့်ကြည့်ဖို့သမ္မတအိမ်ဘီရိုကဆုံးဖြတ်ထားပြီးအဲ့ဒီထဲမှာမစ္စတာနေတန်ယာဟုဟာထိတ်ဆုံးကပါတယ်လို့ Wall Street Journal ကအင်္ဂါနေ့မှာဖော်ပြတာပါ။အီရန်ရဲ့သမိုင်းဝင်နျူကလ িয়ার အရေးသဘောတူညီချက်ရဖို့အမေရိကန်ကလုပ်နေချိန်မှာပဲမစ္စတာနေတန်ယာဟုနဲ့သူ့ရဲ့လက်ထောက်တီကြားဆက်သွယ်ပြောဆိုရာတွေကိုကြားပြတ်ရယူခဲ့တယ်လို့သတင်းကဆိုပါတယ်။စကားပြောရာတွေကိုကြားပြတ်နားထောင်ပြီးရယူတာဟာနှစ်နိုင်ငံခြားတန်တရားတွေကိုကြီးထွားစေပြီးနောက်ပိုင်းမှာနျူကလ িয়ার သဘောတူညီချက်ကိစ္စကိုကွန်ဂရက်စ်လွှတ်တော်မှာမစ္စတာနေတန်ယာဟုစီရင်ပြောဆိုတဲ့အခါနိုင်ငံရေးမိုင်းတွင်းနဲ့ရောက်သွားစေခဲ့တယ်လို့သတင်းမှာရေးသားထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေဗိုလ်ဒူးညဘက်တရင်တွေကိုတရဲဆက်လက်ထုတ်လွှင့်နေပါတယ်။ပြည်ထောင်ငံသားကဘာလက်ကြီးတဲ့နှစ်ဦးကိုထိုင်းနိုင်ငံကော့တောင်ပန်းဖြစ်ကျွန်းမှာတတ်ခဲ့တယ်ဆိုတဲ့စွဲချက်နဲ့တည်ရန်ချခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုထိုင်းနိုင်ငံရဲ့တရားဥပဒေအတိုင်းဆက်ပြီးအယူခံဝင်သွားမယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာသံမကြီးဦးဝင်းမောင်ကပြောပါတယ်။အိန္ဒိယနိုင်ငံတွေဖြစ်ကြပြီးနိုင်ငံဆိုးရွားကြနီးကပ်တဲ့ဆက်ဆံရေးရှိတာကိုထည့်စဉ်းစားပြီးတော့နှစ်နိုင်ငံချစ်ချည်ရည်နှီးမှုအကျိုးအတွက်ဒီရွှေပြောင်းလူသမားလေးတွေကိစ္စထိုင်းနိုင်ငံကပြန်ပြီးစဉ်းစားသုံးသပ်လိမ့်မယ်လို့မျှော်လင့်နေကြောင်းလည်းဒီကနေ့ဘန်ကောက်မြို့တော်မှာထိုင်းရှိနေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာသံမကြီးကပြောတာပါဒီမှုနဲ့ပတ်သက်တဲ့အထောက်အထားတစုံတရာရှိထားသူဒါမှမဟုတ်သတင်းအချက်အလက်အသစ်ပေးနိုင်တဲ့မျက်မြင်တွေ့ထားသူဘယ်သူမှမဆိုသူတို့နဲ့တွေ့ဆုံပြီးတော့လာဆွေးနွေးပါလို့ထိုင်းနိုင်ငံရှိနေများကောင်စီဥက္ကဋ္ဌ Dej Udum Khairik ကလည်းပန်ကြားတော့ပါတယ်ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့တည်တံ့ချခံရတာကိုမကျေနပ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒပြပွဲတွေကတော့ဆက်ဖြစ်နေလို့ပါပဲ
တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုလျှော့ချရေးဆိုင်ရာအရေးပေါ်စနစ်တစ်ခုအဖြစ်ချက်ချင်းဆက်သွယ်ခေါ်ဆိုနိုင်မဲ့ဓာတ်ရိုက်တယ်လီဖုန်းလိုင်းတစ်ခုကိုတရုတ်ဝင်တက်ဆင်လိုက်ပြီးဖြစ်ပါတယ်။ဒါဆိုရင်အိန္ဒိယတရုတ်နိုင်ငံနဲ့ထိုင်ဝမ်တို့ကြားနိုင်ငံရေးဆွေးနွေးပွဲတွေတိုးမြင့်နိုင်ရေးအခုနောက်ဆုံးကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။ဒီတယ်လီဖုန်းလိုင်းကဒီကနေ့ဗုဒ္ဓဟူးနေ့မှာစတဲ့အသုံးပြုလဲပတ်နေပြီဖြစ်ပြီးနှစ်ဖက်အရာရှိတွေကြားဓာတ်ရိုက်ဆက်သွယ်ပြောဆိုမှုတွေရှိနေပြီလို့တရုတ်နိုင်ငံရဲ့ထိုင်ဝမ်ရေးရာယုံပြောခွင့်ရကပြောပါတယ်။အခုလေးတင်မဲ့တရုတ်နိုင်ငံရဲ့ထိုင်ဝမ်ရေးရာယုံညွှန်ကြားမှုဇန်စီကျွန်းနဲ့ထိုင်ဝမ်ရဲ့ပြည်မာကြီးရေးရာကောက်စီဝင်ကြီးရှောက်လီရှန်တို့ဒီတယ်လီဖုန်းလိုင်းကိုအသုံးပြုဆက်သွယ်ပြောဆိုခဲ့တယ်လို့လည်းပြောခွင့်ရမှာကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်တရုတ်ထိုင်ဝမ်ဆက်ဆံရေးတိုးတက်စေရေးနှစ်ဖက်စလုံးကဆက်သွယ်ပြောဆိုမှုတွေအပြည့်အဝဆိုင်တဲ့တုံ့ပြန်မှုတွေကြောင့်တည်ထားတဲ့တိုးတက်မှုတွေရှိခဲ့တယ်ဆိုတာကိုနှစ်ဖက်စလုံးကအသိအမှတ်ပြုတယ်လို့လည်းပြောခွင့်ရမှာကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်တယ်လီဖုန်းခေါ်ဆိုမှုအတွင်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ထိုင်ဝမ်အရာရှိတွေကမှတ်ချက်ပေးပြောဆိုမှုမရှိပါဘူး
။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အန်းရဲ့ထိတ်တန့်လက်တော်တူဟာကားတိုက်မှုဖြစ်ပြီးတေဆုံးသွားပြီလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကကြေညာပါတယ်။မြောက်ကိုရီးယားအစိုးရညညွတ်သောတပ်ဦးဌာနရဲ့အကြီးအကဲအသက်83နှစ်အရွယ်ခင်မြန်ကွန်းဟာအင်္ဂါနေ့စောပိုင်းကကွယ်လွန်သွားပြီဆိုတာ KCNA သတင်းဌာနကကြေညာတာပါ။အဲ့ဒီဌာနဟာမြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားဆက်ဆံရေးကိုကင်တွယ်ဆောင်ရွက်ရတဲ့ဌာနပါ။ဝါရင်တန်တမန်တူဖြစ်တဲ့ခင်ဟာအကူလကလုပ်တဲ့တောင်ကိုရီးယားနဲ့အရေးပေါ်ဆွေးနွေးပွဲတွေကိုတက်ခဲ့တဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့သူပါ။မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါဒဖြန့်အသွန်လွှင့်ချက်တွေထုတ်လွှင့်တဲ့ပေါ်အငင်းပွားရာရဲ့တစီတစ်ပိုင်းဖြစ်နှစ်ဖက်စစ်တပ်အကြအမြောက်နဲ့အပြန်အလှန်ဖြစ်ခဲ့ကြပြီးတဲ့နောက်အဲ့ဒီအရေးပေါ်ဆွေးနွေးပွဲတွေကိုကျင်းပတာပါ။ရဲတော်ကြာပြီးတဲ့နောက်မှာတော့စစ်ဆန့်ညှိနှိုင်းသူတွေအကြသဘောတူညီချက်တွေရခဲ့ပါတယ်။တောင်ကိုရီးယားဘက်ကအသံလွှင့်ချက်တွေကိုရပ်ပေးခဲ့ပြီးနေဆက်မှာရန်စတဲ့လို့ရပ်ပြီးပေါ်မြောက်ကိုရီးယားဘက်ကတောင်းပန်ခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ဟောင်းခင်ဂျွန်အီလ်နဲ့2009ခုနှစ်ကကွယ်လွန်သွားတဲ့တောင်ကိုရီးယားသမ္မတဟောင်းရူမူဟွန်းတို့ကြား2009ခုနှစ်ထိပ်သီးဆွေးနွေးပွဲအတွက်လည်းခင်မအဓိကဦးဆောင်ကဏ္ဍကနေပါဝင်ခဲ့သူပါခင်ဂျွန်အောင်ရဲ့အနီးဆုံးရဲဘော်တူလည်းဖြစ်ခိုင်မာတဲ့တော်လိုင်းရေးလူဖော်ကံပဲလည်းဖြစ်သူလို့ KCNA သတင်းဌာနကဖော်ပြပြောဆိုတဲ့မစ္စတာခင်မြန်းကွန်ရဲ့စာပနာကိုနိုင်ငံတော်အခမ်းအနားနဲ့ကျင်းပဖို့စီစဉ်ထားပါတယ
်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ္စူရီပြည်နယ်မှာအပြင်းထန်ရေကြီးနေတာကြောင့်လူ73ယောက်ထက်မနည်းသေဆုံးသွားပါတယ် တေဆုံးသူအားလုံးဒီပါဟာကားထဲမှာရေစီးနဲ့အတူမျောပါသွားပြီးတော့တေဆုံးခဲ့ကြတာပါအချင်းခါမဟုတ်ရွာသွန်းနယ်မှုကြောင့်လာမဲ့ရဲ့အနေငယ်အတွင်းမစ္စစ်ဆပီမြစ်ရေဟာစံချိန်တင်လောက်အောင်မြင့်တက်လာနိုင်ပွဲရှိနေပြီးစိန့်လူးဝစ်အရက်ကရေကာတာ19ခုရေလွှမ်းခံရမယ့်အရေးကြုံနေရပါတယ်ရေကြီးနေတဲ့မြို့အရီမှာနေထိုင်ကြသူတွေကိုဘေးလျာရွှေ့ပြောင်းပေးဖို့တာဝန်ရှိသူတွေကြိုးစားနေကြသလိုမစ္စူရီပြည်နယ်အုပ်ချုပ်ရေးမှူးဂျေးနစ်ဆန်ကလည်းအရေးပေါ်အခြေအနေကြေညာထားပါတယ်မစ္စူရီပြည်နယ်ကပြည်နယ်အဝေးပြေးလမ်းမကြီးနှစ်ခုကိုတစ်စိတ်တစ်ပိုင်းပိတ်ထားရပါတယ်စီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်ယာနဲ့ချီရေမြုပ်နိုင်ပွဲလည်းရှိနေပါတယ်တည်ဆုံးခဲ့ကြသူအများစုဟာကားမောင်းနေချိန်ရေစီးနဲ့မျောပါတည်ဆုံးခဲ့ကြတာကြောင့်ဒေသခံတွေအနေနဲ့ရေကြီးတဲ့နေရာတွေမှာကားမောင်းသွားလာတာတွေမလုပ်ကြဘို့အာဏာပိုင်တွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်အမေရိကန်ကမ်းရိုးဆောင်တပ်ဖွဲ့တွေကတော့မြို့ကိုအကြီးအကျယ်ရေမလွှမ်းစေဖို့အတွက်စိန့်လူးဝစ်မြို့အနီးကမြေကမ်းတချို့ကိုပိတ်ထားပြီးရေကာတာတွေကိုအချိန်ပြည့်စောင့်ကြည့်နေကြပါတယ်ဒေသခံတွေကလည်းမြေကမ်းမတစ်လျှောက်မှာတဲအိတ်တွေချပြီးရေတက်မလာအောင်စူးစမ်းနေကြပါတယ်လောလောဆယ်မိုးရတာရပ်သွားပေမဲ့အဆိုးဝါးဆုံးရေကြီးရေရှမ်းမှုတွေကတော့ဆက်ဖြစ်လာနိုင်သေးတယ်လို့အာဏာပိုင်တို့ကပြောပါတယ
်အန်လီညိုလို့ခေါ်တဲ့ရာသီဥတုပုံစံကြောင့်ဖြစ်လာနိုင်ခြေရှိတဲ့စူးစူးရွရွတက်ရောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့မကြခင်ကြုံလာရနိုင်တယ်လို့အမေရိကန်လေကြောင်းနဲ့အာကာသဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီ NASA ကပြောလိုက်ပါတယ်။ဒီနှစ် El Niño အခြေအနေဟာ 1999-98 ခုနှစ်တွေတုန်းကကြုံခဲ့ရတာလို့ပြင်းထန်နိုင်တယ်လို့လည်း NASA ကသတိပေးထားပါတယ်။အဲ့ဒီအချိန်ကနိုင်ငံတော်ဝန်ပြင်းထန်တဲ့ရေကဲမုန်တိုင်းတွေကြာရောက်ပြီးရေကြီးခဲ့တာပါ။လက်ရှိ El Niño ပုံသဏ္ဍာန်ဟာမှတ်တမ်းတင်မှုသမျှအဆိုးဆုံးဖြစ်တဲ့ 1999-98 ခုနှစ်တုန်းကဖြစ်ခဲ့တဲ့ El Niño ပုံသဏ္ဍာန်နဲ့ထပ်တူနီးပါးတူညီနေတာကိုပြတဲ့ဂျူရုကနေရိုက်ယူထားတဲ့ရုပ်ပုံအသစ်တွေကိုဒစိတပိုင်းအခြေခံပြီးကောက်ချက်ချထားတာပါ။အယ်နီညိုဟာသဘာဝရာသီဥတုပုံစံတစ်ခုဖြစ်ပြီးနှစ်အနည်းငယ်ကြာတိုင်းမှာတစ်ခါဖြစ်လေရှိပါတယ်ခင်ဗျာ
။ထစ်တန်ရောက်တဲ့တင်းတွေကိုကိုကျွကျော်သိနေမှသိရင်ထိုက်လို့ကြင်ညာပြီးခဲ့တာပါ။ခုဆက်လက်ပြီးတော့တင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးတော့ဒီလိုက်ကျွန်းလူတက်မှုသေးတဲ့ဌာနချက်နဲ့ပတ်သက်ပြီးအယူခံဝင်နိုင်အောင်ဆောင်ရွက်ချက်တွေကိုတင်ပြပေးပါမယ်။ပြည်ထိုင်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လိုက်ကျွန်းအပန်းဖြစ်ကျွန်းမှာတိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တည်တင်းချခံထားရတဲ့မြန်မာနိုင်ငံသားနှုတ်ရဲ့အမှုကိုထိုင်းနိုင်ငံရဲ့တရားဥပဒေအတိုင်းဆက်ပြီးအယူခံဝင်နိုင်ဖို့အတွက်ထိုင်းနိုင်ငံရှစ်နေများကောင်စီနဲ့ဝန်ကောက်မျိုးကမြန်မာတန်အမတ်ပါဝင်လိတ်ကျွန်းလူတက်မှုတွေလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံအထူးကော်မတီတို့တွေ့ဆုံခဲ့ပြီးတော့တက်တဲ့အထောက်ထားအချက်လက်စုဆောင်းဖို့ဆောင်ရွက်ပြင်ဆင်နေပါပြီ။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မိုင်းအေးမာကသတင်းပေးပို့ထားပါရရှင
်။ဒီထိန်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးကိုထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းမှာတက်ခဲ့တယ်ဆိုတဲ့စွဲချက်နဲ့တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့လေကျောင်းမှုအတွက်ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးကော်မတီဝင်တွေနဲ့တိုင်းရှင်းနေများကောင်စီတို့တိုင်ပင်ဆွေးနွေးမှုလုပ်ခဲ့ပြီးမှတော့မြန်မာတန်မတ်ဦးဝင်းမောင်ကထိုင်းနိုင်ငံရဲ့တရားဥပဒေအတိုင်းဆက်ပြီးတော့အယူခံဝင်သွားမယ်ဆိုပြီးပြောဆိုသွားပါတယ်
။ထိုင်းနိုင်ငံအစိုးရနဲ့ထိုင်းရဲ့ထိုင်းနိုင်ငံရဲ့ဥပဒေအရကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်အယူခံဝင်နိုင်ကြောင်းလက်ခံပေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးယူကံဝင်ပြီးတော့ကျွန်တော်တို့ဒီကလေးတွေရဲ့ပျော်လေးချက်ကိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။အိုင်းရှင်နေမြောက်ကောင်စီဟာရှင်းနေ12ဦးပါအဖွဲ့နဲ့မြန်မာလူငယ်2ဦးရဲ့အမှုကိုအခမဲ့ရှင်းနေလိုက်ပေးခဲ့ပြီးတရားမျှတစွာစီရင်နိုင်ဖို့အတွက်ဥပဒေကြောင်းအရအကူအညီပေးနေကြတာပါ။သူတို့အနေနဲ့ခိုင်မာတဲ့တက်တဲ့အထောက်အထားတွေလုံလောက်စွာမရခဲ့တာကြောင့်ဒီအမှုကိုလိုက်ပါဆောင်ရွက်တဲ့အခါမှာလူဝက်ချက်တွေလည်းရှိနေခဲ့တယ်လို့ဆိုပါရယ်ဒီကနေ့မှာတော့ထိုင်းရှင်းနေများကောင်စီကမြန်မာတန်အမတ်နဲ့လက်ကျောင်းအတွက်ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးကော်မတီတို့နဲ့တွေ့ဆုံပြီးမြန်မာလူငယ်နှစ်ဦးအတွက်အယူခံဆက်တက်နိုင်ဖို့အတွက်ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်နိုင်မယ့်အချက်တွေကိုဆွေးနွေးပြောဆိုခဲ့တယ်ဆိုပြီးတန်ရုံအထူးကော်မတီခေါင်းဆောင်ဖြစ်တဲ့ဦးကျော်တောင်းကပြောပါရယ
်ရှင်းနေများကောင်စီဥက္ကဋ္ဌက DJ ဦးတွန်းခရစ်ပေါ့နော်သူကပြောတာအချက်30ပြောတယ်ဟောအယူခံကိစ္စမှာတဲ့အမှုပေါ်စားနေဆုံးဖြတ်ပြန်ပြီးတော့စစ်စစ်ပေးဖို့တောင်းဆိုနေတဲ့နိုင်ငံဆက်ကရှိတယ်တဲ့အဲ့ဒါတွေရတဲ့ပါလိဆိုတော့နံပါတ်1စက်တင်ခံတဲ့လွှဲမတယ်ဟဲ့မဲ့တက်တယ်တဲ့လွှဲမတယ်ဆိုပြီးတော့ဟိုကျွန်တော်တို့ဖက်ကဒီတရခံဖက်ကရှင်းပြနိုင်တဲ့ချက်လက်ရှိလို့ရှိရင်ပြပြလို့ရတယ်တဲ့နံပါတ်1တစ်ချက်ကတော့စစ်စစ်တက်တယ်ဟာတို့ပါတယ်ဖြစ်နေတယ်ရှင်းမှန်မဟုတ်ဘူးနောက်ပြီးတော့ပြကြတဲ့အချက်တွေတည်းအပါအရင်တွေဖြစ်နေတယ်ဆိုလို့ရှိရင်လည်းပြန်ပြီးတော့မှအဖို့ကိုဆက်လို့ပြန်ပြီးတော့ဆင်းဆီလို့ရပါတယ်နံပါတ်3ရှယ်ကဟိုထပ်ပြီးတော့ပြန်ပြနိုင်တဲ့တက်ပြေလေးပစ္စည်းလေးတည်းတည်းတည်းတက်ရှိတက်တယ်လေးရှိခဲ့လို့ရှိရင်ဒီအချက်3ရှယ်ကတစ်ချက်ချက်ကျွန်တ 过不干。他不愿人家表现起了西木跟表现的兄弟间的就新婚人都演完了的。以前东西的嘛他苦苦到了刚现在到了刚现在东西到了刚他苦苦细节都是新的没大日无人他无无他变得比较低不可以大过我变得这些都是对他当时都演完了的。
杨欧八位那些没有人骂了你妈那个哪里面的五个变路背部呢第二面大木过张手的ဆိုင်ဖုတ်တီကိုကင်ဆောင်ပြီးဆန္ဒပြပွဲတွေကဖြစ်နေသေးပါဆန္ဒပြသူတွေဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးကိုလည်းဝေဖန်ကြတာတွေလည်းရှိနေပါတယ်ဒီအတွက်ထိုင်းရှိတဲ့များကောင်စီကထိုင်းနိုင်ငံရဲ့တရားစီရင်ဘဏ်တိုင်းတက်မတ်မှန်ကန်တာကိုပြတ်သားဖို့အတွက်ဒီအမှုနဲ့ပတ်သက်လို့ခိုင်မာတဲ့တက်သေးအထောက်အထားတွေပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးဦးကျော်တောင်းကဆက်ပြောပြပါတယ
်ငါတို့တိုင်းပြည်ရဲ့တရားစီရင်မှန်တယ်ဘလို့တက်မတ်မှန်ကန်တယ်ဆိုတာပြတ်ရှင်တယ်ကျွန်တော်နေလို့တွေဒီကနေပြီးတော့ဒီလိုခိုင်မာစေကြတဲ့ဒီရတဲ့တက်တွေရှဲတဲ့တွေဆွတ်တာတွေမျိုးလုံးငါတို့ပြောနေတယ်တဲ့အများဆုံးငါတို့ကူညီပေးပါလို့မိသားရခံပါတယ်တဲ့
ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာတော့တက်တွေထပ်ပေးနိုင်ခဲ့တဲ့သူတွေရဲ့နေထိုင်ရေးအလုပ်ကိုင်နဲ့လုံခြုံရေးကိစ္စတွေကိုမြန်မာတန်ယုံနဲ့လက်ကျုံးထူးကော်မတီတို့ကတာဝန်ယူပေးနိုင်တာတွေမရှိခဲ့တဲ့အတွက်လေကျောင်းပေါ်မှာအလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတက်တီတွေရသင့်သလောက်မရရှိခဲ့ဘူးဆိုပြီးဦးကျော်တောင်းကဆိုပါတယ်။ဒီကနေ့မှာတော့ရန်ကုန်ပါဝင်ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြောက်ရီမြို့နဲ့ဖျားသုံးစုမြို့တွေမှာတော့ဆန္ဒပြမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာပါ။အခုတော့လာမယ့်နှစ်သစ်အတွင်းအမှုပညာရှင်တွေရဲ့မျှော်လင့်ချက်တွေကိုနားဆင်ရပါမယ်။လာမယ့်2016ခုနှစ်မှာမြန်မာနိုင်ငံအတွင်းစစ်ပွဲတွေရဆက်ပြီးငြိမ်းချမ်းတဲ့ဘဝကိုပြည်သူတွေရရှိခံစားနိုင်ဖို့ပြည်တွင်းကထင်ရှားတဲ့အမှုပညာရှင်တွေကမျှော်လင့်နေကြပါတယ်။2016ခုနှစ်အတွက်သူတို့ရဲ့နှစ်သစ်ကူးတန်ထိုင်ထွန်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဂီတနဲ့မှာထင်ရှားတဲ့တေးရေးဆရာအစိုးတော်တူဦးလည်းဖြစ်တဲ့ဆောင်းဦးလှိုင်ကတော့တိုင်းပြည်မှာလက်ပေးလက်ယူမှုပပျောက်ပြီးမတရားမှုတွေဆက်ရှိလာရင်ပြည်သူတွေနဲ့အတူရပ်တည်သွားမယ်လို့နှစ်သစ်ကူးတန်ထိုင်ထွန်ချမှတ်ထားသူဖြစ်ပါတယ်။
ကျွန်တော်တို့ရဲ့အတွေ့အကြုံအရဖြတ်သန်းမှုအရမျှော်လင့်တာတော့2မျိုးဖြစ်လာနိုင်တယ်။တစ်မျိုးကတော့ချောချောမွေ့မွေ့အာဏာလွှဲပြောင်းပြီးတော့ကောင်စားစုကြည်တို့အာဏာရပြီးတော့တိုင်းပြည်ပြုပြင်ပြောင်းလဲစနိုင်တဲ့အနေအထားပေါ့။ကောင်စားစုကြည်တို့ NLD ပါတီအနံ့ရပြီဆိုရင်ဒီလက်ပေးလက်ယူတွေပပျောက်သွားမလား။အဲမပပျောက်ဖဲနဲ့ဆက်ရှိလာရင်တော့လေကျွန်တော်တို့တိုက်တွန်းနှုတ်ဆော်မှုတွေဆက်လက်လုပ်သွားမယ်။ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာတော့အမေတော်ကောင်စားစုကြည်လုတ်ပိုင်ခွင့်အာဏာရရင်တော့ကျွန်တော်တို့ငါပြောတဲ့တိုင်းပြည်သားအများစုကစိတ်ချမ်းသာမှုတော့ဒီကာလတူအတွင်းမှာစတင်ရရှိခံစားရမယ်လို့ကျွန်တော်ယုံကြည်မျှော်လင့်တယ်ပေါ့နော်။နောက်တစ်ချက်ကတော့အာဏာလွှဲပြောင်းမှုဟာအစဉ်ပြေချောမှုခြင်းမရှိဘဲနဲ့အချိန်ဆွဲတာတို့တော့ရုပ်ကောက်ပွဲရလက်ကိုအကောင်အထည်ဖော်မှုမရှိဘူးဆိုရင်တော့ကျွန်တော်တို့ရဲ့အမှုပညာဆောင်ရနေပဲဖြစ်ဖြစ်ကိုယ့်ရဲ့နိုင်ငံရေးအသည့်တရားလေးတွေအတွေ့အကြုံလေးတွေနဲ့ဖြစ်ဖြစ်မတရားမှုတွေကိုဆက်လက်တွန်းလှန်တော်လှန်သွားမှာပဲဗျ
။ရုပ်ရှင်သရုပ်ဆောင်ထွန်းအိန္ဒရာဘူကတော့မြန်မာပြည်တွင်းစစ်ပွဲတွေရဆဲပြီးအေဂျန်တရားစီဖို့ဆူတောင်းပေးနေသူပါ။အ
ာနှစ်တက်ကူမှကျွန်တော်တို့တိုင်းပြည်နိုင်ငံတော်တက်ကြီးနဲ့အေဂျန်တရားဖွင့်ပြဖို့အတွက်မျိုးလင့်ချက်မြောင်ကြီးနဲ့အများကြီးတန်းလို့ရပြီ။မိရဲ့ဥဆောင်မှုအောက်မှာလည်းတီတီတီတာအားလုံးညီညွတ်စွာမိုက်ကောက်တာလေးရစာလေးစကားနားထောင်ပြီးအားလုံးတွားနေကြတာ။အဲတော့ကျွန်တော်တို့တိုင်းပြည်ကအမေပြောသလိုပဲနောက်ဆက်နေတဲ့အတွက်မှာဒီအေဂျန်မှာတော်တော်လေးကိုထိတ်တန်းရောက်တဲ့တိုင်းပြည်ဖြစ်ကိုဖြစ်ရမှာပေါ့။ကျွန်တော်တို့ကတော့ကိုကြရနေရကိုလုံနိုင်တဲ့အတိုင်းတာကနေပြီးတော့မှမေပါဝင်အမေပြီးတော့နောက်ဆက်တိုင်းပြည်တဲ့တကယ်ကောင်းအောင်လုပ်မယ်ဘယ်ကောင်းဆောင်ကောင်းနောက်မှာဆိုကျွန်တော်တို့နောက်လိုက်ကောင်းဖြစ်အောင်ချုပ်ဆောင်မှာပါကိုတက်နိုင်တဲ့ဘက်ကနေအတက်နိုင်ဆုံးကူညီမှာပါရှင့်ကျွန်တော်တို့နိုင်ငံကတော့အမြန်ဆုံးငြိမ်းချမ်းပါစေစစ်ပွဲတွေလည်းအမြန်ဆုံးပြတ်နိုင်ပါစေနိုင်ငံတွင်းမှာရှိပြည်သူပြည်သားများအားလုံးအေးချမ်းသာအောင်ပြောပါစေလို့လည်းဆုတောင်းပါတယ်ရှင
်ဟာသာတရုတ်ဆောင်ဒရိုက်တာတူဦးလည်းဖြစ်သူဇာကနာခေါ်ဦးသူရကတော့ပြည်သူတွေစားဝတ်နေရေးပြည်လဲစေဖို့နဲ့တိုင်းသားဒေသတွေမှာငြိမ်းချမ်းရေးအမြန်ရလာစေဖို့နှစ်သစ်ကူဆန္ဒပြုလိုက်ပါတယ်
။တိုင်းပြည်တွေမှာဖြစ်နေကြတော့ဂျိုင်းပြည်သားတွေလက်တလို့ရင်ဆိုင်ကြရတာကစားဝတ်နေရေးပြည်လဲမှုပါ။အဓိကအရေးကြီးဆုံးပဲ။ဒီအဲ့ဒီဟာကိုလက်နိုင်ကိုပြည်လဲနိုင်ရဲ့အခြေအနေကောင်းလေးအခွင့်အမ်းတော်လေးကျွန်တော်တို့ခံပြီးပြည်နိုင်လိမ့်မယ်လို့2016ကိုကျွန်တော်မျှော်လင့်ထားတယ်ပေါ့။နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စကတော့ကျွန်တော်တို့အလုပ်ရှင်လောကပေါ့အလုပ်ရှင်လောကကလူတွေပေါ့လူတွေသူတို့ရဲ့အတွေ့အကြုံတွေတိုးတက်ပြောင်းလဲလာနိုင်မယ်လို့ညွှန်လင့်တယ်။နောက်တတိယတစ်ချက်ကတော့အကြိုင်းသားတွေရှားတဲ့မှာသူနာလည်းမှုတွေရပြီးတော့ဉာဏ်ဉာဏ်ရည်ကိုမြန်မြန်ဆန်ဆန်ကြီးစောက်နိုင်မယ်လို့ကျွန်တော်ဒီနေ့ယုံကြည်နေတယ်။ဒီ2016ကတော့ပေါင်းတဲ့အမြင်နဲ့ပဲကျွန်တော်တို့ကြိုးဆိုတယ်
။ရုပ်ရှင်ဒရိုက်တာကြည်ဖြူရှင်ကတော့လွတ်တော်နဲ့လူမှုကြားပေါင်းကူပေးမဲ့ပရာဟိတအဖွဲ့ကိုဖွဲ့စည်းလဲပတ်သွားဖို့စိတ်ကူးထားသူပါ
။ပြီးခဲ့တဲ့3နှစ်မှာNLD ပါတီမှာလည်းဒီမှာတကယ်ဝင်လုပ်ခဲ့ကြအောင်လို့အမှုပညာနဲ့ပတ်သက်ပြီးကျွန်မရဲ့ professional life က ိုပြောရင်၃နှစ်လောက်ကဝိုးတော့ရတာပြင်ဖြစ်သွားတယ်ပေါ့လေ။အဲကြောင့်ဒီဇန်နဝါရီ၁၆မှာကျွန်မဇကားရိုက်ဖို့အတွက်စပြီးတော့ပြင်ဆင်ထားတယ်ပေါ့လေ။အဲဒါနဲ့အစိုးရအဖြစ်ပြီးရနောက်မှာ register တင်ပြီးတော့ဖွဲ့ဖို့ provider ဖွဲ့တခုရှိရယ်။အပြည်သူအခြေပြုတော်တော်ရရာထောက်ကူပြု provider ဖွဲ့ဆိုပြီးတော့အဓိကတော့ပြည်သူတွေတော်တော်ကြောင်းကောင်းသိဖို့ရယ်။တော်တော်အမှတ်တွေကိုကိုယ်ဘာအတွက်တင်ရောက်ထားလဲ။အဲသူတို့ကိုဘယ်လိုမျိုးခိုင်းမလဲပေါ့လေ။ပြင်နေပြောရင်တော့အပြည့်အကောင်တော်တော်ရမှာကိုရဲ့ဒုက္ခတွေဘလို့တင်ပြမယ်။နောက်ဥပဒေရေးဆွဲခါပြည်သူတွေကဘလို့ရောပတ်တန်ရမယ်။ဒီအဖွဲ့အနေနဲ့ကကျွန်တော်တို့ကဒီ NL ရောက်ကမဟုတ်ဘူးလွတ်လပ်တော်ပြိုက်တော်အဖွဲ့ဘယ်ပါတီမဆိုတိုင်းပြည်အတွက်တကယ်စေနာထားတဲ့လူမှန်တယ်များကျွန်တော်တို့ဖွဲ့နဲ့ချိတ်ဆက်ပြီးတော့အလုံးလိုရအောင်ပေါ့။အဲ့ဒါလေးကတော့ဒီမှာတချိတ်ဆက်လို့မဲ့ပြိုက်တော်အဖွဲ့လေးပေါ့လေ
2016ခုနှစ်မှာပြည်ရင်းစစ်ရစဲပြီးတရားဥပဒေစိုးမိုးရေးတွေရှိလာစေဖို့စူတောင်းပေးသူကတော့ရုပ်ရှင်တရုတ်ဆောင်ဇင်ဝိုင်းမဲဖြစ်ပါတယ
်။မြစ်တက်ဥပဒေဆိုလို့ရှိရင်အကောင်းဆုံးမျှဝေကြတာပါလေ။ကျွန်တော်နိုင်ငံအနေနဲ့လည်းအပြောင်းအလဲလေးတစ်ခုဖြစ်လာတဲ့အခါကျတော့မြစ်တက်မှာကျွန်တော်နိုင်ငံသားများအဓိကလိုအပ်နေတဲ့တန်းတူညီညာရေးဒီလိုစဉ်းစားညီညာရေးဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးဒီရေးတွေပြည့်ပြည့်စုံအောင်ဆောင်ရွက်နိုင်ပါစေလို့ပဲမျှော်လင့်ပါတယ်ခင်ဗျာ။ဒီလိုဆိုရတဲ့ဒီပုဂ္ဂိုလ်များအုပ်ချုပ်သူဖြစ်စေဒီလိုအတွက်မျက်နှာမယ်ထိခဲ့မယ်ဆိုလို့ရှိရင်ဒီလိုပဲရည်ရွယ်ဖို့ဒါတော့ရည်ရထားပါခင်ဗျာ။
မြန်မာပြည်သူတွေအပါအဝင်ကမ္ဘာပြည်သူတွေပါအကြမ်းဖက်မှုကိုရှောင်ပြီးအေးချမ်းတဲ့စိတ်မွေးလာနိုင်စေဖို့စူတောင်းမြတ်တာပို့သူကတော့အစိုးရမိမိဝင်းဖေဖေဖြစ်ပါတယ
်။မြစ်တင်မှာတော့မမိကမိသားစုကိစ္စဆိုတော့ဒီနဲ့အမီကိုပို့ပြီးတော့15ထက်ပို့ပြီး16မှာအချိန်ပေးမယ်လို့ဆုံးဖြတ်ထားပါတယ်။တိုင်းပြည်ကိစ္စဆိုလို့ရှိရင်တော့လိုအပ်တဲ့နေရာပါမယ်လို့ဆုံးဖြတ်ထားပါတယ်။မမိက2016အတွက်စူတောင်းပေးခြင်းနားတော့ကိုမြန်မာနိုင်ငံသူနိုင်ငံသားတွေပါဝင်ပေါ့နော်ကမ္ဘာလူတွေအားလုံးအကျံဖက်တဲ့စိတ်သက်တည်းပျောက်ဆုံးပြီးတော့ဗောနော်ငင်းကြမ်းတဲ့စိတ်အေးချမ်းတဲ့စိတ်မွေးနိုင်ပါစေလို့ဆုတောင်းပေးပါရယ်ကြောင်းတဲ့တောက်ချစ်ချစ်ခင်ခင်နဲ့အဲ့လိုစိတ်သက်တည်းတိုးပွားပါစေလို့တစ်ကဘာလုံးအတွက်ဆုတောင်းပေးပါရယ်
2016ခုနှစ်အတွင်းမြန်မာအနုပညာရှင်တွေရဲ့မျှော်လင့်ချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့လာမယ့်နှစ်သစ်အတွက်နိုင်ငံရေးအင်အားစုတွေရဲ့မျှော်လင့်ချက်တွေကိုလည်းနားဆင်ရပါမယ်လာမယ့်2016ခုနှစ်မှာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်လာဖို့ယုံကြည်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကပြောကြားလိုက်ပါတယ်ဒါ့အပြင်တိုင်းပြည်တွင်းမှာအမျိုးသားပြန်လည်သင့်မြတ်ရေးတည်ဆောက်ပြီးဒီမိုကရေစီပြောင်းလဲနဲ့ပြည်တွင်းငြိမ်းချမ်းရေးတွေရဖို့မျှော်လင့်တာတွေလည်းရှိပါတယ်လာမယ့်နှစ်သစ်အတွက်နိုင်ငံရေးအင်အားစုတွေရဲ့မျှော်လင့်ချက်တွေနဲ့စုတောင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်
။လာမယ့်တောက်ကြနေ့ဆိုရင်နှစ်ဟောင်းကုံလို့နှစ်သစ်ကူကိုရောက်ရှိတော့မှာဖြစ်ပါတယ်။အခု2015ခုနှစ်ဟာမြန်မာနိုင်ငံကြီးတမိုင်းမြန်မာဒီမိုကရေစီတမိုင်းအတွက်တော့အလွန်ကိုထူးခြားတဲ့နှစ်တစ်နည်းလို့ဆိုရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှုန်းမှာ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်အသတ်နဲ့နိုင်ရပြီးလာမယ့်နှစ်မှာအစိုးရတရက်ကိုလည်းဖွဲ့စည်းနိုင်တော့မှာဖြစ်ပါတယ်။ဒီလိုချိန်မှာပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့တီးခြားတွေ့ဆုံတာအပြင်အရင်စစ်ခေါင်းဆောင်ဟောင်းဖြစ်ခဲ့တဲ့အငိမ့်စားဗိုလ်ချုပ်မှုကြီးတန်းရှင်နဲ့ပါတွေ့ဆုံတဲ့အထိဖြစ်လာခဲ့ပြီးတော့တိုင်းပြည်မှာကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့ကိုမျှော်လင့်နေကြပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံကြီးဦးတင်ဦးကတော့လာမယ့်နှစ်သစ်ကူသူ့ရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်ကျွန်တော်တော့ဒေါက်တာဆန်းစုကြည်ဟာအာဒီ2016ခုနှစ်မှာရိုးရိုးသားသားပေါ့နော်ကျွန်တော်တို့စေရနာတန်းတန်းနေလို့ရအောင်မစွင်တော့ဘုသမရဖြစ်ကိုဖြစ်မဲ့အနေထားပါပဲအဒီမှမဟုတ်ရင်လည်းဆက်လက်ပြီးတော့သူတို့သတ်မှတ်ထားတဲ့အတိုင်းပေါ့ဒါကိုမတော်ရအောင်မစွင်တော့ကြာရှည်ရမှုဖြစ်မဲ့နောက်တော့လည်းအဆုံးတတ်တော့လည်းပဲနောက်ဆုံးဒီရပဲပြန်ပြီးတော့ရောက်လာပြီးတော့နောက်ဆုံးအောင်မြင်တာပဲဖြစ်မှာပါပဲဒီတော့အဲ့လိုအောင်မြင်အောင်ဖြစ်မဲ့သူတို့တော့တခါတည်းဆိုးကြွမှုဝင်တဲ့တခါကြတာဖြစ်သွားဟာအတွက်ဖြစ်ရင်တော့တခါတည်းလုံနေတဲ့အနေထားရှိနေတဲ့ဟာကိုဝဲဝင်ပြီးတော့လုံမင်းကြီးအဖြစ်ဈေးကောင်းစေတနာတွေကိုတပည့်နဲ့တပည့်ပြသပြီးဆောင်ရွက်သွားကြမယ်။ရိုးသားပွင့်လင်းနေလာပြီးတော့ကျွန်တော်တို့အစဉ်အပြဲပဲနေ့ညနေနေ့ကိုတုံးမဲ့နေ့ကင်းသွားမယ်ဆိုရင်ဒါပို့ပြီးတော့ဝန်ထမ်းကြောက်ပါလေ
။ဘဘကိုတိုင်ကရောဒေါက်တာဆုကြည်သမရဖြစ်ဖို့မျှော်လင့်ထားလား။
မျှော်လင့်ရမှာကတော့ကျွန်တော်ဖြစ်မယ်ကိုထင်တာဖြစ်မယ်လို့ကိုကျွန်တော်ကယုံကြည်တာ2016နှစ်ကတော့ဆိုပြီးဖြစ်မယ်လို့ကိုယုံကြည်တယ
်ဒါပြင်အတိတ်ကဖြစ်ရတဲ့ကိုသင်မုံချေပြီးအနာဂတ်မှာအတိုင်းပြီးကောင်းဖို့အတွက်အားလုံးအတူတကပူးပေါင်းဆောင်ရွက်သွားနိုင်ဖို့လည်းမျှော်လင့်တယ်လို့ဦးတင်ဦးကပြောပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထုံးကတော့လာမယ့်2016ခုနှစ်အတွင်းမှာပြည်တွင်းငြိမ်းချမ်းရေးဖို့မျိုးသားပြန်လည်သင့်မြတ်ရေးဖြစ်ပေါ်လာဖို့အတွက်မျှော်လင့်တယ်လို့ပြောပါတယ
်ဒါတော့ပူးပေါင်းတာတော့เนาะဒီကတော့မြန်မာနဲ့နော်ဒီတိုင်းသားတွေအားလုံးပါဝင်တဲ့ တော့ရင်းရည်ရအောင်လေဒါလည်းအမျိုးသားတွေနဲ့ပြည့်ပြည့်ရည်နဲ့အောင်မြင်ဖြစ်ပါစေဆိုပြီးတော့အဲဒီဒီသားတွေနဲ့ပြင်ရချင်တဲ့နော်ဒီလိုဖြစ်စီအရသာလေးတော့နော်ပြည့်ပြည့်ရပါစေဒါတော့အားလုံးလည်းနော်ဆိုတော့မဆက်သွားလဲဆိုရယ်ဆက်လာလဲဆိုရယ်ဒါနဲ့ပြင်ကျွန်တော်အိုင်လန်ပါတီကအားလုံးပေါင်းပြီးတော့စက်မှန်ရဲ့နော်ဟုတ်တယ်ဒီတော့ဒီရရနေပါသေးလို့ကျွန်တော်တောင်းပေးပ
ါဒါပြင်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ရှမ်းတိုင်းရင်းသားတွေစုစည်းပြီးပါတီကြီးတစ်ခုဖြစ်ပေါ်လာအောင်လှုပ်ဆောင်သွားဖို့လည်းမျှော်မှန်းထားတယ်လို့ဦးခွန်ထုံးကသူ့ရဲ့မျှော်မှန်းချက်ကိုပြောပါတယ်88မျိုးဆက်ငင်းကြီးနဲ့ပွင့်လင်းလူ့အဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးကူကိုကြီးကတော့လာမယ့်နှစ်သစ်မှာအားလုံးမျှော်မှန်းထားတဲ့ဒီမိုကရေစီအပြောင်းအလဲကိုပေါ်ဆောင်နိုင်တော့မှာဖြစ်တဲ့အတွက်ဝန်သာပီတီဖြစ်မိတယ်လို့သူကပြောပါတယ်
။ကျွန်တော်ကတော့ကျွန်တော်ပုဂ္ဂိုလ်ကြီးဆိုတာတည်းကိုကျွန်တော်တို့1988ခရီးကကျွန်တော်တို့မျှော်မှန်းခဲ့တဲ့ဒီမိုကရေစီအကြောင်းလေးကိုဒီပြောက်ပွဲရလက်ချောင်းမလို့ကျွန်တော်တို့ဒီတစ်ခါတော့ကျွန်တော်တို့မြင်တွေ့ရပြီဆိုတော့ပီတီနဲ့ပဲကျွန်တော်တို့ဖြစ်စ်ကိုကျွန်တော်တို့ဖြတ်သန်းမှာပါ။ဘာကြောင့်လဲဆိုတော့90တုန်းကကျွန်တော်တို့ရွေးကောက်ပွဲအနိုင်ရခဲ့တယ်အဖတ်မတင်ခဲ့ဘူးပေါ့အကောင့်ထဲပေါ်လာဘူး။ဒီတစ်ခါတော့ကျွန်တော်တို့အရေးပါတဲ့ခေါင်းဆောင်တွေကြားထဲမှာလည်းဖြည့်ဖြည့်ချင်းချင်းမှုတွေရှိထားပြီးတော့ဘာသာစကြောင်းရေးဒီမိုကရေစီအတွင်ပြည်လုံးရေးအဆင့်တစ်ဆင့်ကိုတော့ကြောက်လာလိမ့်မယ်လို့ကျွန်တော်တို့ပြောလဲပါတယ်။အဲ့ဒါကိုနိုင်ကကျွန်တော်တို့ဆက်တန်းခဲ့ရတဲ့အားလုံးအတွက်ဒါကျွန်တော်တို့ပြန်ကြည့်ပြီးတော့စောင့်သွားတဲ့ဟိုထိခိုက်မျက်နှာသွားတဲ့ဘဝပြတ်သွားတဲ့ရဲဘော်တွေကိုသာကျွန်တော်တို့ပီတိဖြစ်ပါတယ်ခင်ဗျ။
တိုးတော်လေး2016ခုနှစ်ဟာမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်အခွင့်အလမ်းတွေစိန်ခေါ်မှုတွေနဲ့ရောပြွနေတဲ့နှစ်တစ်နှစ်ဖြစ်လာဖို့ရှိတဲ့အတွက်အခွင့်အလမ်းတွေကိုအမိအယစုပ်ကင်ပြီးတော့ထောင်ချောက်တွေကိုသတိကြီးကြီးရှောင်ရှားနိုင်မယ်ဆိုရင်တော့အပြောင်းအလဲကိုမျက်ဝါးထင်ထင်မြင်လာရမှာဖြစ်တယ်လို့ဦးကုကိုကြီးကပြောပါတယ်ခင်ဗျာ
။လာမယ့်နှစ်သစ်အတွက်နိုင်ငံရေးအင်အားစုတွေရဲ့မျှော်လင့်ချက်တွေကိုကိုရင်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂါလာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးမယ့်အကြောင်းတွေကိုလည်းနားဆင်နိုင်ပါပြီရှင
်2016ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေတွင်လွတ်တော်အစ်အစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါဆယ်စုနှစ်ပေါင်းများစွာတွင်ဘယ်တော့ငားနဲ့မှမတူတဲ့အခြေအနေအစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူကောင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
စနေနေ့ညတရားရေးလိုင်းအစီအစဉ်မှာတော်တာရှင်တွေပါဝင်ဆွေးနွေးကြဖို့ထားမှန်ဖိတ်ခေါ်ပါတယ် VOA မြန်မာပိုင်းအသံလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ VOA အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်အင်္ဂလိပ်စာနဲ့မတ်ဂျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းလေ့လာကြည့်ရှုနိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေကိုတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့တဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ885ဗဟုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က1-332-382-999ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချင်းပါရှင် VOA မြန်မာဘာသာရဲ့ည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 32 50နဲ့ line meter 190တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တွေပြင်မြန်မာတခွင်အစီအစဉ်မှာကြားကြရမှာကတော့
လူငယ်ကောင်းဆောင်သင်တန်းရဲ့ program ကတော့ကျွန်တော်တို့ကတော့ရှင်းပြရအောင်တော့ critical thinking ဆိုတဲ့စဉ်းစားတတ်ဖို့ဆိုတဲ့ဟာကိုအခြေခံလဲသင်ပေးတယ်။ပြီးရင် project management ဆိုတဲ့ leadership skill ပေါ့နော် leadership skill process management ကိုလည်းကျွန်တော်တို့သင်ပေးတယ်
တပြေ foundation ကံကော education center ကအမှုဆောင် director တူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ထိုင်းနိုင်ငံလှိတ်ကျုံးလူတက်မှုနဲ့ပတ်သက်ပြီးမြန်မာလူဦးကိုတည်တံ့ချမှတ်ခဲ့ပြီးနောက်နောက်ဆက်တွဲဂရဲရိုက်ခတ်မှုအကြောင်းတွေကိုတင်ဆက်ထားပါတယ်မအိတ်ခိုင်ဦးရေးသားထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ထိုင်းနိုင်ငံရဲ့လက်ကျွန်းလူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားနှစ်ယောက်ကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တဲ့သတင်းကြောင့်အခုတစ်ပတ်မှာတော့မြန်မာနိုင်ငံရောထိုင်းနိုင်ငံမှာပါဒီသတင်းဟာလူအများကိုလှုပ်ခတ်စေခဲ့တဲ့သတင်းဖြစ်ပြီးနှစ်နိုင်ငံကြားဒီတစ်ပတ်လုံးတခြားသတင်းတွေထက်ပိုပြီးတော့ပေါ်ပြခဲ့ကြပါတယ်။ရှုပ်ထွေးလာတဲ့လက်ကျွန်းလူသက်မှုမှာအများပြားကတော့လူသက်မှုအတွက်တက်တေတေချာမရရှိဘဲနဲ့အခုလိုတည်တံ့စီရင်ခဲ့တာကြောင့်မြန်မာနိုင်ငံကနေရာတချို့မှာကိုရန်ကုန်မြို့ထိုင်းတန်ယုံရှိမှာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ်ဒီမှုစီရင်ချက်ချအပြီးမှာအသက်ခံရသူဗြိတိန်နိုင်ငံသားမိသားစုနှစ်စုရဲ့အတန်တွေကလည်းမတူညီခဲ့ပါဘူးထိုင်းနိုင်ငံဟာနိုင်ငံခြားသားခီးသွွားအများစုစိတ်ဝင်စားတဲ့နိုင်ငံဖြစ်တာကြောင့်သူတို့ရဲ့ခီးသွွားလုပ်ငန်းကိုမထိခိုက်အောင်ဒီအမှုမှာတရားခံမှုမဖြစ်မနေဖမ်းဖို့လိုအပ်နေပါတယ်ဒါပေမဲ့အခုလို DNA မတူညီတာတွေရှိနေရဲ့နဲ့တရားခံလို့ဆွဆွဲပြီးတော့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်တံ့ချမှတ်ခဲ့တဲ့အတွက်မကျေနပ်မှုဆန္ဒပြပွဲတွေပိုးပြီးတော့ဖြစ်လာခဲ့ရတာပါရန်ကုန်ကထိုင်းတန်ရုံကိုလည်းခိတ္တပိတ်ထားပြီးတော့မြန်မာနိုင်ငံရောက်ထိုင်းနိုင်ငံသားတွေကိုလည်းသတိပေးချက်တွေထိုင်းဆိုရကထုတ်ပြန်ခဲ့ရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ရှိမှလည်းတန်ဃာတချို့ကဒီရေးကိုဝင်ရောက်ပြောဆိုပေးဖို့တောင်းဆိုခဲ့တာတွေရှိခဲ့ပါတယ်အဲ့ဒီလိုထိုင်းတန်ရုံကိုဆန္ဒပြမှုအတွက်မြင်တွေ့ခဲ့ရတဲ့မော်လမြိုင်မြို့ကဥထုံးတန်းကတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
ကျော်ပန်ကင်းရှိလာတဲ့နိုင်ငံကြီးချင်းတောင်ဟုတ်လားတစ်ဆယ်ရွက်ောက်ပွဲနောက်ပိုင်းဒါတက်လာတဲ့ဥသိမ်းစိန်အစိုးရလက်ထက်ကဒါနိုင်ငံကြီးရောက်ပွင့်လင်းလာတဲ့အတွက်လူလူမှာဒီလိုစီယုံပိုင်စုစည်းနဲ့တောင်းဆိုပိုင်ကင်းရှိလာတော့လွတ်လပ်စွာပြောဆိုခွင့်အတိုင်းအတာတစ်ခုတည်းရှိလာတယ်ဒီပေါ်မှာနောက်မီဒီယာတွေရဲ့လွတ်လပ်ခွင့်ကလည်းရှိလာဒီအပေါ်မှာဒါကအမျိုးသားရေးစိတ်ဓာတ်ကပိုပြီးတော့ထင်ရှားလာတယ်ဒါပေမဲ့ထိရောက်တယ်မထိရောက်တယ်ဆိုတော့ဒါကသူတို့ရဲ့အကြောင်းဟာဒီနောက်သူကလက်ထက်ကြရင်ပို့ပြီးတော့တောင်းဆိုလာနိုင်မလားပေါ့ဒါကတော့ကျွန်တော်တို့ကစောက်ကြည့်ရမှာပေါ့ဟာဒီပေါ်သွားတော့ဘာဖြစ်လို့လဲနောက်သူကတော့ဒါလူတူကနေပြီးတော့ပို့ပြီးတော့ဟိုထောက်ခံတဲ့သူကပေါ့ဒီလိုပုံမှန်မူတည်ပြီးတော့ပို့ပြီးတော့မျောလင့်နေတော့ဒီသူဒီပုံမှန်မူတည်ပြီးတော့အခုလူဟာတနိုင်ငံလို့လှုပ်ရှားလာနိုင်တယ်အရင်ကဆိုရင်ဒီလိုလှုပ်ရှားဖို့အခွင့်အလမ်းမရှိဘူးဒါတဆယ်ခုနှစ်ဟိုဘက်ပိုင်းမှာဆိုအခုဒီဘက်တဆယ်ခုနှစ်နောက်ပိုင်းမှာဒါနိုင်ငံလွတ်လပ်လာလို့နိုင်ငံလွတ်လပ်ခွင့်ကိုစပြီးတော့အုံမြင့်ချလာလို့ဒါပြောပိုင်ကြီးရှိလာဒါအချိန်ကောင်းလာဒါတိုင်းပြည်အတွက်ဒါရှေ့ဆက်ပြီးတော့ကောင်းဖို့ကျွန်တော်တို့ဟာတိုင်းပြည်ရဲ့ဒိုအမျိုးသားစီးလုံးညီအတွက်ကောင်းတဲ့လက္ခဏာလို့ဒါကျွန်တော်တို့သုံးသပ်လို့ရတယ်ပေါ့ဗျာ
အခုနောက်ပိုင်းမှာဆန္ဒထုတ်ဖော်မှုတွေမှာတန်ခါတချို့ပါဝင်လာသလိုထိုင်းမုံဒီရေးလှုပ်ဆော်မှုတချို့လည်းတွေ့မြင်လာရတဲ့အတွက်လူမှုကွန်ရက်မီဒီယာတွေပေါ်မှာအများပြားကစိုးရိမ်စိတ်တွေရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းစာစီအာတွေကတော့အဲ့ဒီသတင်းနဲ့ပတ်သက်လို့အများစုစိတ်ဝင်စားသလိုသတင်းစာရဲ့မျက်နှာဖုံးတွေမှာဆန္ဒပြသတင်းတွေကိုဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံသတင်းစာဆရာများအသင်း MJA ကထိုင်းသတင်းစာဆရာအသင်းကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တည်တည်များများဖော်ထုတ်ရေးသားဖို့တိုက်တွန်းခဲ့တဲ့စာအုပ်ပေးပို့ခဲ့ပြီးထိုင်းသတင်းစာဆရာတွေကလည်းဆက်လက်ပြီးတော့ရေးသားမယ်ဆိုတဲ့အကြောင်းပြန်ခဲ့ပါတယ်။နှစ်နိုင်ငံအတွက်အရေးကြီးတဲ့သတင်းဖြစ်တာကြောင့်ဒီတစ်ပတ်သတင်းချာနယ်တချို့မှာအဲ့ဒီသတင်းနဲ့ပတ်သက်လို့ best song down song ကနေမေးမြန်းရေးသားချက်တွေတချို့လည်းတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ MJA ကဦးတီဟာစောကအခုလိုပြောပြပါတယ်
။ဟုတ်တယ်ဆိုတာအဲ့လိုပဲဟိုက open letter ဆိုတော့ဒီ online တဲ့ပေါ့သူတို့ကလည်းအဲ့လောက် message ခေါ်ပေါ့ဆက်ခေါ်မှာပြန်လာတယ်။ပြန်လာဆိုသူတို့လည်းအဲဒီဘက်ကပြောရတာဟို ที่เดินมาเรียกเราเนี่ยทุสิกชุดเดิมจะสิกมันที่อันเนี่ยที่อันนั้นเราชอบว่าที่กลัวเราเล็กมาเลยทุเรศยินเนี่ยเลยมันจะรับรู้ที่นี่ก็ที่ส่วนนั้นพอชาวนาพอทุกเดือนอยู่ยังอะไรยังไงเลยเชื่อชอบเลยเราไม่รู้เราไม่เชื่อตรงนี้จริงจังหรอก
อุติฮาสวาพิโอพิอาตัวรับพี่ปาร์เลยน้องส่งทีมยาลูเรดริงาโรအခုဒီမှာမော်ဒယ်အေဂျင့်မြန်မှုအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တရားခံကိုထောက်နန်းဆယ်နှစ်ချမှတ်လိုက်တယ်ဆိုတဲ့သတင်းဖားကန့်မြေပြိုမှုနဲ့ပတ်သက်ပြီးတော့အစိုးရဘက်ကကယ်ဆယ်ရေးတွေကိုထိထိကြောက်ရောက်မကယ်နိုင်တဲ့သတင်းတွေနဲ့အွန်လိုင်းကနေတက်မတော်ကိုတည်ရောခဲ့မိတဲ့ချစ်သမီးကိုထောက်နန်း6လချမှတ်လိုက်တယ်ဆိုတဲ့သတင်းတွေကမီဒီယာတွေပေါ်မှာကြေကြေပြန့်ပြန့်ဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်ရပါတယ်
မြန်မာမီဒီယာမြေခွင်းအစီအစဉ်ကိုနားဆင်ကြကြတာပါတစ်ဆက်ထဲမှာပဲဒီထိုင်းနိုင်ငံကွတ်တောင်ကျွန်းခေါ်လက်ကျွန်းလူတက်မှုမှာတရားလူဘက်ကရုတ်တရက်ခိုင်တဲ့တက်တဲ့တင်ပြနိုင်ခြင်းမရှိဘဲတေးတန်းစီရင်လိုက်တာဟာတရားမျှတမှုလုံးဝမရှိဘူးလို့ရွှေပြောင်းလို့သမားတွေရေးဆောင်ရွက်သူအန်ဒီဟောကပြောကြားလိုက်ပါတယ်ပြစ်မှုထင်ရှားစီရင်ခံထားရသူနှစ်ဦးအယူခံမှာလွတ်မြောက်လာလိမ့်မယ်လို့လည်းယုံကြည်နေပါတယ်လူအခွင့်ရေးသမားအန်ဒီဟောနဲ့ဦးကျော်စံသားတို့ကဒီတစ်ပတ်အတွက်မြန်မာအရေးတုံ့သက်ချက်အဖြစ်နဲ့ဆွေးနွေးတင်ပြထားပါရရှင
်။အင်ဂျော့ခင်ဗျာခုမှမတရီလိုဘက်ကယုတ်တိတန်တဲ့အထောက်အထားမပြနိုင်ဘူး။နောက်တစ်ခါဖြောင်းချက်ယူတော့ကလည်းပဲနှင်းပန်းနှိစက်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိလို့ပြောတယ်။ပူပြီးအရေးကြီးတာ DNA လည်းပဲမကိုက်ညီဘူးလို့ပြောတယ်။ဒီလိုပြောရတာနဲ့ပြစ်မှုထင်ရှားတယ်လို့စီရင်လိုက်တယ်ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေဟာအတော်လေးမေးခွန်းထုတ်စရာဖြစ်နေတယ်ပေါ့ခင်ဗျာ။
Well, as far as the defense team are concerned, the prosecution didn't prove beyond reasonable doubt that.
ဒီခံကြိုးဆောင်ရတဲ့ဘက်ကတော့တေလိုဘက်ကသူတို့ရဲ့စွပ်စွဲချက်အတွက်တက်တည်ခိုင်လုံတဲ့အထောက်အထားတွေမပြနိုင်ပါဘူး။စွပ်စွဲခံရသူနှစ်ယောက်ပြစ်မှုကျူးလွန်ကြောင်းယုတ်တိတန်တဲ့အထောက်အထားမပြနိုင်ပါဘူး။ဒါကြောင့်ဒီအမှုကိုပတ်လိုက်ရပါလိမ့်မယ်ဆိုတာဖြစ်ပါတယ်။ကြားနာစစ်ဆေးတဲ့အခါမှာလည်းအထောက်အထားတွေတင်ပြပါတယ်။ဒါပေမဲ့ပြစ်မှုဆိုင်ရာအထောက်အထားမှုကင်းစည်းပညာအရတဲလွန်စားတွေရှာဖွေပေးတဲ့နေရာမှာညံပြင်းအားနည်းချက်တွေရှိနေပါတယ်။ဒါဟာခိုင်လုံစိတ်ချရမှုမရှိပါဘူး။နောက်တစ်ခါ DNA စစ်ဆေးရမှာလဲနီးလမ်းမကြပါဘူး။နောက်တစ်ခုကနှိပ်စက်ညှင်းဆဲတယ်ဆိုတာတွေပါ။ဒီပြဿနာတွေအားလုံးကိုကျွန်တော်တို့ဖော်ထုတ်ရပါတယ်။နောက်ပြီး CCTV ထဲမှာတွေ့ရတာကလည်းဝေဖြိုးမဟုတ်ပါဘူး။ပြည်တိုင်အစိုးရနဲ့ထိုင်းအစိုးရတို့ရဲ့အလောင်းခွဲစိတ်စစ်ဆေးမှုတွေမှာလဲကွဲလဲချက်တွေရှိနေပါတယ်။ဒီလိုတန်တရားဖြစ်စရာတွေအငင်းပွားစရာတွေအများကြီးပါ။ဒါကိုတရားသူကြီးတွေကပြစ်မှုထင်ရှားစီရင်လိုက်ပါတယ်တေတံချမှတ်လိုက်ပါတယ်ဆိုတော့ကျွန်တော်တို့သဘောမတူပါဘူးလုံးဝကန့်ကွက်ပါတယ်ဒါကြောင့်ကျွန်တော်တို့အယူခံဝင်မှမယ
်ဆိုတော့ထိုင်းနိုင်ငံရဲ့တရားစီရင်မှာဒီလိုမျိုးမကြာခဏပဲဖြစ်နေရပါလားအန်ဒီ
You cannot make any general I mean we respect the court decision you know this is the court decision a court
အကုန်လုံးကိုအဲ့ဒီလိုခြုံပြောလို့တော့မရနိုင်ပါဘူးကျွန်တော်တို့တရားရုံးရဲ့ဆုံးဖြတ်ချက်ဆိုတာကိုလေးစားပါတယ်ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလည်းလေးစားပါတယ်ဒါပေမဲ့ကျွန်တော်တို့ကသဘောမတူနိုင်ပါဘူး။ဒါကြောင့်အယူခံတက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့တရားစီရင်ရေးအပေါ်သဘောထားတစုံတရာကြီးညာစရာမဟုတ်ပါဘူး။ကြံနိုင်ငံတွေရဲ့တရားစီရင်ရေးစနစ်လိုပါပဲ
။နောက်တစ်ခုကဒီညမှာမြန်မာရွှေပြောင်းလူသားတွေအပေါ်မှာအပြင်းထန်ခွဲခြားဆက်ဆံမှုရှိနေတယ်လို့လည်းပဲလူတိုင်းပြောကြပါတယ်ဒါ။ discrimination အများကြီးရှိတယ်ပေါ့။ဆိုတော့ဒီလိုအထောက်အထားမခိုင်လုံပဲပြစ်ဒဏ်ချမှတ်တဲ့ကိစ္စဟာမြန်မာချွေပြောင်းလူသားတွေမလို့ခွဲခြားဆက်ဆံတယ်ဆိုတဲ့ကိစ္စနဲ့ကိုဆက်ဆက်နေပါလားခင်ဗျာ
But the biggest issue for migrant workers in Thailand and in the justice system is translation
အဲဒီမှာရောက်နေတဲ့ရွှေပြောင်းလူသမားတွေဖို့တရားစီရင်ရေးနဲ့ပတ်သက်လို့အဓိကပြဿနာတရားကတော့စကားပြန်ပြဿနာဖြစ်ပါတယ်အဖမ်းဆီးခံရတဲ့အခါမှာစစ်ဆေးမေးမြန်းတဲ့အခါမှာတရားစွဲဆိုခံရတဲ့အခါမှာတရားခွင်မှာလုံလောက်ကောင်းမွန်တဲ့ဘာသာပြန်ဆိုမှုမရှိပါဘူးဒီအမှုမှာလည်းအလားတူပါပဲရဲဘက်ကစကားပြန်နှစ်ယောက်သုံးပါတယ်ဘာသာစကားသိအားနေပါတယ်ဒါကိုကျွန်တော်တို့တရားရုံးမှာတွေ့ရပါတယ်။သူတို့ထိုင်းစကားတောင်ကောင်းကောင်းနားမလည်ပါဘူး။ဒါကအဓိကပြဿနာပါ။နောက်ပြဿနာတစ်ရက်ကတော့ရွှေပြောင်းအလုပ်သမားတွေအနေနဲ့ရှေ့နေရှေ့ရက်ကောင်းကောင်းမရနိုင်ကြပါဘူး။တရားဥပဒေအရခုခံကာကွယ်ရေးအလုံလောက်ရဖို့အတွက်အခက်အခဲတွေရှိပါတယ်။တရားဥပဒေဆိုင်ရာပြဿနာကထိုင်းနိုင်ငံမှာကြီးမားတဲ့ပြဿနာတစ်ရက်ပါ။ရွှေပြောင်းအလုပ်သမားတွေတာမကကြံလူတော်တော်များများမှလည်းရှေ့နေတွေရဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့ခေါင်းပုံဖြတ်ခံရတာတွေရှိပါတယ်။ဒါပေမဲ့ဒီအမှုမှာတော့ဇော်နဲ့ဝေဖြိုးတို့ဟာတခြားရွှေပြောင်းအလုပ်သမားတွေနဲ့စာရင်တရားဥပဒေကြောင်းအရခုခံကာကွယ်မှုအများကြီးရရှိခဲ့တယ်လို့ပြောနိုင်ပါတယ်။ခမည်းမင်းတို့ရွှေပြောင်းအလုပ်သမားတွေကိုခွဲခြားဆက်ဆံခံရသလားဆိုတဲ့နေရာမှာတော့ဘာသာပြန်ကိစ္စနဲ့ဥပဒေကြောင်းအရလုံလောက်တဲ့ခုခံခြေပောက်ခွင့်မရရှိနိုင်တာအပါအဝင်တရားဥပဒေစိုးမိုးမှုအားနည်းတာလည်းပါဝင်ပါတယ်။ရဲတပ်ဖွဲ့တို့တရားဥပဒေ accounting for yare do the tinalu lonely jaraba. Shibyang look the mari soin, majakana chin chong we down kayara, gombong pia kayari, tiningama, the nandiliama, shinibare.
The epine, but the bureau general, chen chen mezia, shibare, but much at who may am saying, a ye chin, the pim me yes, gabiango, tiny yere, a yucher lakhna. So a bajang diluriha.
ခိုင်းစကားကျွန်းရင်သူတွေအများအများရှိပါတယ်ထိုင်းနိုင်ငံမှာမြန်မာတွေအထက်အရှေ့အထူးသဖြင့်ကရင်တိုင်းဒေသတွေမွန်တိုင်းဒေသတွေအများအပြားရှိပါတယ်။ဘာကြောင့်ဒီလိုအရေးချင်းမပြည့်မီတဲ့မကျွမ်းကျင်တဲ့စကားပြန်ကိုရွေးရတယ်လို့ထင်ပါလားခင်ဗျာ။ဒါတမင်များရွေးသလား။ဟုတ်ကျွန်တော်တို့မသိပါဘူး။တကယ်တော့ခိုင်းလုံစိတ်ချရတဲ့ဘာသာပြန်ရှိနေဖို့ပံ့ပိုးပေးဖို့ဆိုတာရဲဘက်ကတာဝန်ပါ။ဒါပ
နောက်ပြီးတော့သကပြားနေရွေးချယ်တဲ့နေရာမှာလဲဆွဆွဲခံရသူနှစ်ဦးနဲ့မတူကွဲပြားတဲ့ဘာသာတရားမတူညီတဲ့သူတွေကိုတည်တည်ချင်းနဲ့ရွေးချယ်ခဲ့တာကိုတွေ့ရပါတယ်။ဒါကြောင့်မဲတင်းမာမှုတွေပိုးပြီးတော့ဖြစ်ခဲ့ရပါတယ်။ဒီနေရာမှာရဲတွေရဲ့ဆုံးဖြတ်ချက်ဟာလက်မခံနိုင်ကြပါဘူး။ဒီလိုလုပ်ခဲ့တဲ့အတွက်ဆွဆွဲခံရသူနှစ်ဦးဖို့အမှုစုံစမ်းစစ်ဆေးစဉ်ကာလမှာလဲမှန်မ
ဒီနိုင်ငံသားတွေအထူးသဖြင့်စွတ်စွတ်ခံရသူနှုတ်အတွက်လုံလောက်တဲ့ကူညီပံ့ပိုးမှုတွေပေးခဲ့တယ်လို့ထင်ပါသလားတကယ်တော့သံယုံဆိုတာကောင်စစ်ဌာနဆိုတာတခြားမြန်မာရောက်ရှိနေတဲ့ကိုယ်နိုင်ငံသားတွေအကျိုးကိုကောက်ကွယ်ကူညီဆောင်ရွက်ပေးရတဲ့အဖွဲ့အစည်းတွေပါ
ဒီအမ်ဘစီအစ်ဆဲလ်ဖ်အစ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ်အ် zon ne we pyo lo ko aku ni pe ya de myama aso ya paw ma le me sia ri a myai ba aku tu lo pye tan cha khan ya pi ma di paw ma lu le ma che nat tan ni thwet paw la da ba nau cha ni ba bi
di mu a thu the phin di pe dan si yin cha ha thai myama na nai ngan sat san yu ko blaw di ti khan mu si me tin ma la khnya
It depends, you know. I mean, obviously, migrant workers and many Myanmar people feel incredibly let down by this decision because they believe.
Di amu belu kain dua geja dale suri apa mahmudi bare. Di tiayong songpia caja, sui piang lo temari ne dekwa Myanmar bidu amiazu atu seiti kaja bare. Agu piatan siyang kaya du na uha sui suje dai bimu julong duri sema mahubau. Tujuh kaya duri da piat lo alunga yusani bare. Jono ni negaro. Turu apa yang mereka, apa yang sih mereka sura, mampu alu awu. Tiada mereka siyen sesi mumiu we ya zaijena wa. Turu ni awa mereka tiada siyen mu lawa mnyasi ke awu. Tiada lubaga di luna u pihmu culun eh sura kain luna tanda siyen eh tete atau ta mati pihan angge jawa u. Sura turu tiada lupa ya mawa. Di lo mnyata muri kain angga ma dega pihni de piatan awa. Nangga sesan iu pihai no dah yeji de piatan dia pih lagi awi.
ဒီအမှုကိုတရားဥပဒေစိုးမိုးမှုအပြည့်အဝနဲ့ကိုင်းထွယ်ဖြည့်ရှင်းရပါလိမ့်မယ်တရားစီရင်ရေးတရားမျှတမှုတက်တက်နဲ့ရှင်းပြရပါလိမ့်မယ်ဒါဟာနိုင်ငံရေးအရမျိုးသားရေးအရဖြည့်ရှင်းရမယ့်ပြဿနာတရားမဟုတ်ပါဘူးတကယ်လို့သာဆွဆွဲခံရတဲ့သူနှစ်ယောက်ဟာမြန်မာတွေမဟုတ်ဘဲအမေရိကန်ဂျပန်တရုတ်ဒါမှမဟုတ်ထိုင်းနိုင်ငံနဲ့ဆက်ဆံရေးဖိတ်ကောင်းတဲ့တိုင်းငံကထိုင်းနိုင်င
ethnicity or religion or
general ni ne ga do di mu ko a myo da yin ne do le kaung lu myo yin ne do le kaung ba da yin ne do le kaung sat sat pi do ma ji lo wa u a di shu daw ni ko jano ma we ban lo wa u jano ru ga di mu ma ma mya da bu da jao ayu kan tet me su swae khan a chou saung phwe ga le di twet sait a that tan ni ya ba le ayu kan yong ko tet me ma ya yin ti a yong chou ko tet me a di ja yin tu ro lut me lo jano ru yong ji ba le a ku tu ro ko thain chou tha bu ga le tait jan chou ba le 24 nai long long chie jin khat tha le tai pait tha le ti dan ja sin ma pa win ni pi lo long jong ye athu tin jet tha ba le a chi ni so ya na de thain a chin daw ma jan jan khan nai mu so da lu at ba le a yu kan pi yin tu lo lut ma ba
so ro thain a yu kan taya yun go ro long wa khan long sait cha ya de lo ndo a ne ne lak khan ne paw a yun ji chi de so le taba paw
We respect the Thai judicial system and we will move forward in accordance with the rule of law. We feel confident that the court, the appeals court...
Thai nengai ye tiya si yin ye san ni ku jenaru liza baare. Tiya uri so mo mo ne anji lo la me lu tiya yong po ma jenaru yong ji baare. Yugan tiya yong ha mu ye achele bain saaya uri muwara bain saaya li gu senza si se ma ba. Bimu ten shaare su la asoya si niri Telu Joseon ni baga tandia kenshin yang tatti ma pya nai nya ba u da jaung yugan ne kha ma lut me lo akai ma yong ji ni ja da ba
naw tuk khu ha akhu kha myama pi du re ta kha pi pa yauk na le myama re thai tan yung re shin ma twa yauk pi lo di tia yung sum pya che ko kan kwe san da pya ni ya da twe ya ba de di lou yat twe ha ta song da ya a thauk ku phit se lein me lo an di tin ma da la khnya
I think that the peaceful protest is fine if people feel that the two They have enough evidence.
Lulunene, Suswakanyadu, Soro, Sana Piadure, Ninjans or Sana Piajare, Sura Maganeloba. Dabime, D Sana Piamuriha, Taintia Sinipo, a Jo Tayamu, Shibamala, Genomadiwau. Nangaya, a Jo Tayonimare.
Now, some to whom Major Naro, Fisum Dogayara Lunuha, Britain Nanganari Pillow. Britain as well, Ginao, D Lungan U, told you like there, swing or Mamma Lagna.
I think the British government and the victims' parents they want the people who are guilty of this crime to be held accountable.
Britain so ya gao, de song du na u ye mi da su ga wa di mu dwe a pye ma shi du re ko a pye pho pi lo si yin na myo lo la ja ma mho ba wu. Myanmar phi phi, Thai phi phi, tacha be lu myo ba phi phi ba. Aku chain thi pye mu a man de ge chu lon du bdu ba wa so da bdu ma ma ti nai le ba wu. Mu kin phi pwa de ni nya ga a di nya ko jano lo le yauk twa ba de. Kanjima, Bama, do ya wau, Dajau, Duroha, Demin, Tojui, Kayana, Le Pinemare, Dilu Bagale, Tati, Long Lau, Mabiana Mau.
Ujos and I am Yama, yet don't let you go nothing get jar up your barre, good celebido, Yama the Queen season go nothing yam up your barre, good Tangan, Evio, Susie Timpia Tavareshi.
မြန်မာနိုင်ငံကလူငယ်တွေကောင်းဆောင်မှုစွမ်းရည်ပုံမှန်မြင့်တက်လာအောင်အတွက်ကပြေးဖောင်ဒေးရှင်းကံတော်အကျူကေးရှင်းစင်တာကဦးဆောင်ပြီးတော့ကလပ်စ်လို့ခေါ်တဲ့ community leadership and social story program ကိုတနေ့တာတင်ကြားပေးနေရလဲဖြစ်ပါတယ်။ဒီကောင်းဆောင်မှုစွမ်းရည်နဲ့လူမှုရေးဆိုင်ရာသိပ္ပံပညာရပ်တွေကိုတင်ကြားပေးနေတဲ့ဒီ program
အဆိုရင်လူငယ်တွေညီမကြီးရဲ့အခုကြောင်းကာလမှာပုံမှန်ပါဝင်လာအောင်နဲ့ကောင်းဆောင်မှုစွမ်းရည်ပုံမှန်မြင့်တက်လာအောင်အတွက်ရှိရတယ်လို့ဒီကြောင်းရဲ့အမှုဆောင်ဒါရိုက်တာတူကဆိုပါတယ်။လူငယ်ကောင်းဆောင်သင်တန်းရဲ့
program ကျွန်တော်တို့အသင်ပေးတယ်အဲ့ဒီအပြင်ကျွန်တော်တို့ဆိုရှယ်စတဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဒီအခြေခံပေါ်ကပေးတာအခြေခံနိုင်ငံတကာဆက်ဆံရေးအခြေခံနိုင်ငံရေးသိပ္ပံအဲ့ဒါတွေပါကျွန်တော်တို့ထည့်တယ်အဲ့ဒီအပြင်ကျွန်တော်တို့ရဲ့ထူးခြားချက်တစ်ခုကပါလဲဆိုတော့ service learning ဆိုတာခေါင်းဆောင်မလုပ်ခင်မှာ serve လုပ်တဲ့နော်ဟိုစားဒီအလုပ်အခြေပြုတယ်ပေါ့ပြည်သူလုပ်ခြင်းပြုတယ်ဆို
င်ဝမ်ကစိတ်ဝင်စားလာကြသလိုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အတွက်ကြောင့်လည်းလူငယ်ရေးအတွက်အခွင့်အလမ်းတွေပိုရလာခဲ့ပါတယ်။ဒါပေမဲ့လည်းစွမ်းရည်နဲ့အရေးချင်းပိုင်းမှာအားနည်းမှုတွေရှိနေဆဲဖြစ်တယ်လို့ဦးစောမျိုးမင်းသူကပြောပါတယ်
။အဓိကလုပ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေလာတယ်အတိုင်းပြားပွင့်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေလာတယ်အတိုင်းပြားပွင့်လာတဲ့အခါမှာကျွန်တော်သိတာကျွန်တော်လူငယ်တွေကဒီပြုပြင်ပြောင်းလဲရေးမှာကိုယ်တိုင်ကိုယ်ကျပါဝင်စေခြင်းနဲ့ဆန္ဒရှင်တော်ရှိတယ်။ဒါပေမဲ့ပါဝင်မှုအတွက်မှာသူတို့မှာအဲ့အခြေခံအဲခေါင်းဆောင်မှုပိုင်းနော် project ဆိုလဲ project lead လုပ်ဖို့ community community lead လုပ်ဖို့အရင်ရှင်းနေလို့လာတယ်ဆိုတော့အဲ့ region เนี่ยကျွန်တော်တို့ကမရှိတော့တချို့ကပြည်ပြင်ပြောင်းလဲမှာတို့ကပါဝင်နိုင်တယ်လို့ပါဝင်နိုင်ဖို့ရေလို့တို့မှာဟောစာမရှိဘူး confidence ပေါ့ကိုယ့်ကိုယ်ကိုယုံကြည်စောင့်မရှိတော့ကြောင့်ကျွန်တော်တို့ကအဲ့ဒါကိုထည့်ပေးခြင်းတဲ့သဘောပါ
တင်းနန်းကာလာဟာတနည်းဖြစ်ပြီးတော့နှစ်စဉ်မြန်မာပြည်အနှံ့ပြားကတိုင်းရင်းသားလူငယ်တွေအပါအဝင်လူငယ်60ကျော်ကိုပညာသင်ဆုပြေဝပေးပြီးတော့၄ကျင့်တင်ကြားပေးနေရလည်းဖြစ်ပါတယ်
ဒီသင်တန်းမှာတက်ရောက်ခြင်းနဲ့လူငယ်တွေအဓိကလိုအပ်တာတွေကတော့
ဒီ program ရှောက်ခြင်းနဲ့လူငယ်တွေကတော့အဓိကအားဖြင့်ဆိုလို့ရှင်တော့ကျွန်တော်တို့ community မြန်မာနိုင်ငံရဲ့ဥစား10တန်းပေါ့နော်10တန်းအောင်မြင်ပြတ်တူဝန်ထမ်းအောင်မြင်ပြီးသူဖြစ်ရမယ်အဲ့ဒီအပြင်ကိုကျွန်တော်18နှစ်ကျော်တာကိုကျွန်တော်လိုချင်တယ်18နှစ်ကျော်တာလိုချင်တဲ့စကားပါလို့ဆိုကျွန်တော်ဒီမှာလာတက်တဲ့ခါကျတော့ကျွန်တော်တို့ကသူတို့လူမျိုးမတူဘာသာမတူတဲ့တိုင်းသားတွေအကုန်လုံးကျွန်တော်စုထားတာဆိုတော့18နှစ်မကျော်ဘူးလေတချို့တွေကနည်းနည်းငယ်တော့နည်းနည်းအခက်အခဲရှိတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့အင်္ဂလိပ်လို instruction တွေအများကြီးပေးတယ်ဆိုတော့ intermediate level english ပေါ့အဲ့ဒါကျွန်တော်တို့လိုချင်တယ်ဆိုတော့ community မှာleadership လုပ်ချင်တဲ့ခေါင်းဆောင်ဦးဆောင်ရွေးမှုပေးချင်တဲ့လူပြီးတော့လူမျိုးရေးလုပ်ငန်းတွေမှာစိတ်ဝင်စားတဲ့လူပြီးတော့တက်ကလို့ဝန်ထမ်းအောင်မြင်ထားပြီးသားသူဖြစ်အောင်
အရင်တစ်ပတ်တည်းကပဲပထမဆုံးတင်နန်းစင်လူငယ်တွေကိုရန်ကုန်မြို့မှာတင်နန်းစင်ပွဲကျင်းပပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဒဲရီမစ်ချယ်ကိုတိုင်ခံစားတက်ရောက်ခဲ့သလိုဒီလူငယ်တွေအတွက်လည်းအပိစကားပြောဆိုခဲ့တယ်။
Education is essential to all of us. So to be a leader, to be a good public servant.
ပညာရေးဟာလူတိုင်းအတွက်မရှိမဖြစ်အရေးပါပါတယ်။ဒါကြောင့်ခင်ဗျားတို့တွေခေါင်းဆောင်တွေဖြစ်ချင်လူမှုအသံဝဲမှာဝင်ဆန့်ကျင်တော့အဓိကကတော့ကောင်းမွန်တဲ့ပညာရေးရဖို့လိုပါတယ်။နောက်ပြီးတော့စဉ်ဆက်မပြတ်လေးလာတွားဖို့လည်းလိုပါတယ်။ဒါဆိုရင်ခင်ဗျားတို့ဟာနိုင်ငံအတွက်အကျိုးပြုမဲ့သူတွေဖြစ်လာမှာတေးကြပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်လေးဖြစ်တာကြောင့်ခင်ဗျားတို့အားလုံးစူးစမ်းဖို့လိုပြီးတော့နောင်ပေါ်လာမဲ့အစိုးရအသစ်နဲ့အတူလက်တွဲပြီးတော့နာဂတ်တွေကိုဖန်တီးယူရပါလိမ့်မယ်
။တင်နန်းမှာလူငယ်တွေအနေနဲ့အင်္ဂလိပ်စာအပြင်လူမှုရေးနဲ့နိုင်ငံရေးသိပ္ပံဘာသာရပ်တွေ၊ခေါင်းဆောင်မှုစွမ်းရည်နဲ့နိုင်ငံတကာအကြောင်းအရာတွေကိုအဓိကထားသင်ကြားရပါတယ်။ကျောင်းဆင်းလူငယ်လေးတွေဟာလည်းဒီစဉ်စဉ်ဟာသူတို့အတွက်အကျိုးရှိတယ်လို့ဖွင့်ဟကြပါတယ်။
Oh, do you mean like, you know, so ba ma ma ti u social studies so la ba ma ma ti u your political science or ba ma ma ti u ya politics lo pyo na ko na ma sai lo ba tin ja da da mae di yaw ma ba oh naingan da ti yaw ni ne ti tit ma la so le ha ri bo no a myai ti la ya de di de ma lu nge twae ka ro a myai a chu shi ba de
tin nan kala tin nit da a twa ma a tan paw lu nge ri cha academic award a taw song su shin ne leadership award khaw sa mu swan yi ri ko chaung sin pwe ma pi kae ba de တင်နန်းစင်ကျောင်းသားကျောင်းသူတွေအနေနဲ့လည်းလူမှုအတိုင်းအဝဲမှာဥဆောင်ဥရဲ့ပြုနိုင်လိမ့်မယ်လို့တင်နန်းတာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။ဒါကြောင့်လည်းဒီစီဇန်နေ့နှစ်စဉ်ဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်
။နှစ်တိုင်းဆက်လုပ်သွားဖို့ရှိရကျွန်တော်တို့ကဒါကျွန်တော်တို့လိုချင်တာကမြန်မာနိုင်ငံရဲ့ဒီ transition period ပေါ့နော် now 5 to 10 years ဒီလောက်ကဒါမျိုးကိုကျွန်တော်ဆက်လုပ်သွားနိုင်မှခုနလိုအပ်တဲ့ gap ကိုကျွန်တော်တို့ဖြစ်ပေးနိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်။
နိုင်ငံရေးအပြောင်းအလဲတွေနဲ့ဖွံ့ဖြိုးတက်တက်ဖို့အာရုံနေစေနိုင်ငံတစ်ခုအနေနဲ့လူငယ်တွေရဲ့စမ်းရည်မြင့်တက်ဖို့နဲ့ပညာရေးအခမ်းအနားကိုအဓိကဦးစားပေးသင့်တယ်လို့ဒီတွန်းပြည်ပပညာရှင်တွေမကြာခဏထောက်ပြလေးရှိပါတယ်။ဒါကြောင့်လည်းကန်ကောပညာရေးစင်တာလို့အဖွဲ့အစည်းတွေပေါ်ပေါက်လာတာဖြစ်ပြီးတော့ဒီလိုအဖွဲ့အစည်းတွေအများကြီးလိုအပ်နေသေးတယ်လို့ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးကာလမှာတော်ရရှင်တွေနားဆင်ဖို့အတွက်မြေသူတည်ဆူထားတဲ့ဆောင်းလေပြင်းရင်သချင်းကိုထုတ်လွှင့်ပေးလိုက်ပါရရှင်
转，等你又再迷茫。
မြန်မာသူတိဆိုထားတဲ့ဆောင်းလေးပြင်းရဲ့တခြင်းကိုတော်ရရှင်တွင်နားဆင်ကြရတာဖြစ်ပါတယ်။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို
ဒီတဲ့နိုင်ငံသားကဘာလို့ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်ပန်းဖြစ်ကျွန်းမှာတက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တည်တံ့ချခံထားရတဲ့မြန်မာနိုင်ငံသားနှုတ်ဦးရဲ့အမှုကို ထိုင်းနိုင်ငံရဲ့တရားဥပဒေတိုင်ဆက်ပြီးအယူခံဝင်သွားမယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးဝင်းမောင်ကပြောပါတယ်။အိန္ဒိယနိုင်ငံနေဖြစ်ကြပြီးနိုင်ငံဆိုရာအကြောင်းညှိကတဲ့ဆက်ဆံရေးရှိတာကိုထည့်စင်စားပြီးတော့နှစ်နိုင်ငံတိတိယင်းနှီးမှုအကျိုးအတွက်ဒီရွှေပြောင်းလူသမားတွေကိစ္စထိုင်းနိုင်ငံကပြန်ပြီးစဉ်းစားသုံးသပ်လိုက်မယ်လို့မျှော်လင့်နေကြောင်းလဲဒီကနေ့ဘန်ကောက ကိုအန်ကာရာဒေသမှာဖမ်းလိုက်တာလို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဆွဆွဲထားတဲ့အကြမ်းစီတွေထဲအန်ကာရာမြို့လယ်ကောင်မှာနှစ်သစ်ကိုကြိုးဆူကြမဲ့လူအုပ်ကိုအသေးခံဘုံးခွဲတိုက်ခိုက်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုဆက်တိုက်ဖြစ်ခဲ့ပြီးကြတဲ့ကတူရကီနိုင်ငံမှာအထူးသတိထားနေတာပါ။အန်ကာရာမြို့လယ်ကယထာဘူဒါယုံအပြင်ဘက်မှာငင်းကြဲရေးအတွက်လှုပ်ရှားသူတွေရဲ့စူဝေးဘွဲကိုအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုချက်တွေကိုအမေရိကန်ပြည်ထောင်စုကတရှိုလုတ်ထောက်လန်းတယ်လို့အမေရိကန်သတင်းစာတစ်စောင်ကအရေးသားဖော်ပြလိုက်ပါတယ်။မိတ်ဆွေနိုင်ငံအကြီးအကဲတွေရဲ့တယ်လီဖုန်းတွေကိုခိုးပြီးနားထောင်တာမျိုးမလုပ်ပါဘူးလို့လွန်ခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားကတိပေးထားတဲ့ကြားကပဲဒီသတင်းထွက်လာတာပါ။မဟာမိတ်တချို့ကိုနီကယ်လီဝဲစောင့်ကြည့်ဖို့သမ္မတအင်ပြည်တော်ကဆုံးဖြတ်ထားပြီးအဲ့ဒီအထက်မှာမစ္စတာနီတန်ယာဟူကထိဆုံးကပါတယ်လို့ Wall Street Journal ကအင်္ဂါနေ့မှာကြေညာပါ။အာဖဂန်နစ္စတန်ကထရက်ကားကုမ္ပဏီတစ်ခုရဲ့ပိုင်ရှင်ဟာဒေါ်လာတန်ပေါင်းများစွာတန်တဲ့ကန်ထရိုက်လုပ်တွေရဖို့အတွက်အမေရိကန်စစ်သားတွေကို2009ခုနှစ်ကလက်ထိုးခဲ့တယ်ဆိုပြီးအမေရိကန်ဖက်ဒရယ်တရားရုံးတစ်ခုမှာဆွဲချက်တင်လိုက်ပါတယ်။ညွန်မောင်းတပ်ဖွဲ့စစ်သားတွေအတွက်ထောက်ပံ့ရေးပစ္စည်းတွေတည်ယူပို့ဆောင်ပေးဖို့အဲ့ဒီကုမ္ပဏီကိုကန်ထရိုက်ပေးထားတာပါခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Friendly ဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.